အာဆီယံအသင်းဝင်ဆယ်နိုင်ငံရဲ့ဒီနေ့စီးပွားရေးအခြေအနေကို ADB အာရှဖွံ့ဖြိုးမှုဘဏ်ကသုံးသပ်တဲ့အခါမှာမြန်မာနိုင်ငံတစ်ခုသီးသာဆောက်ရုံကျဆင်းနေတာတွေ့ရပါတယ်။တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုမှာဘရူနိုင်းက1.5%နှုန်းသာတိုးတက်ပြီးဗီယက်နမ်က9%နှုန်းနဲ့တိုးတက်မှုအမြင့်ဆုံးဖြစ်နေပါတယ်။မြန်မာကတော့10%နှုန်းအနှုတ်လက္ခဏာပြပြီးဆောက်ရုံကျဆင်းနေပါတယ်။မြန်မာနှစ်စဉ်တိုးတက်မှုနှုန်းဟာ2019မှာ6.9%နှုန်း2020မှာ3.3%ရှိခဲ့ရာကစစ်အာဏာသိမ်းလို့ကျဆင်းသွားရတယ်လို့ ADB ကဆိုပါတယ်။ကိုဗစ်ရောဂါကြောင့်စီးပွားရေးလုပ်ငန်းအများအပြားရပ်ဆိုင်ထားလိုက်ရတဲ့အတွက်နိုင်ငံတိုင်းလူလူစီးပွားရေးတိုးတက်မှုနှုန်းကျဆင်းနေပါတယ်။အာကျစီးပွားရေးတိုးတက်မှုနှုန်းဟာ2%နှုန်းနဲ့3%နှုန်းအကြားမှာရှိပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ရောဂါအပြင်စစ်အာဏာသိမ်းရောဂါပါခံစားနေရတာမို့တိုက်ပီစီးပွားရေးဟာ10%နှုန်းကျဆင်းမယ်လို့ ADB ကကမှမှာလေစစ်အာဏာသိမ်းမှုကြောင့်မြန်မာစီးပွားရေး10%နှုန်းကနေ20%နှုန်းအထိကျုပ်ဝင်သွားနိုင်တယ်လို့ကမ္ဘာပံကကမှန်းတာပါတယ
်ကိုဗစ်ရောဂါပြန့်ပွားမှုကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တိုးတက်ရမယ့်အစားကြာစင်းဆုပ်ယုပ်သွားပါတယ်အခုတော့စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့ကမ္ဘာပံကမြန်မာပြည်ထောက်ပံ့မှုတွေကိုရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်ကိုဗစ်စီးပွားရေးနလန်ထနိုင်မှုအတွက်ဒေါ်လာတန်း350ထောက်ပံ့ဖို့ကမ္ဘာပံကမနစ်ကသဘောတူခဲ့တာပါဂျပန်အစိုးရကလည်းကူညီထောက်ပံ့မှုတွေကိုရပ်ဆိုင်းကြောင်းမတ်လမှာကြေညာပါတယ်ဂျပန်ကုမ္ပဏီပေါင်း450လောက်မြန်မာကုန်ထုတ်လုပ်ငန်းကဏ္ဍမှာလုတ်ကင်နေတာကြောင့်ဂျပန်ပါဝင်မှုဟာတိသာထင်ရှားပါတယ်ဂျပန်နောက်ဆုတ်သွားတာကိုတရုတ်ကအခွင့်ကောင်းယူပြီးမြန်မာနိုင်ငံမှာပုံမိုးရင်းနှီးမြှုပ်နှံလာနိုင်ပါတယ်စစ်တပ်ရဲ့အာဏာသိမ်းရောဂါဟာနိုင်ငံသားကုမ္ပဏီတွေကိုထိတ်လန့်စေတာမို့တရုတ်အတွက်အခွင့်ကောင်းလို့ဖြစ်နေပါတယ
်မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးကြတဲ့အမေရိကန်ဗြိတိန်နဲ့ကနေဒါကတော့စစ်ကောင်စီရဲ့ဒေါ်လာဝင်ပေါက်တွေကိုပိတ်ဆို့ဖို့အတွက်တန်ခတ်အရေးယူနေပါတယ်။ကြောက်မြင့်နဲ့ကြောက်စင်းလုပ်ငန်း၊ပလဲလုပ်ငန်း၊တက်လုပ်ငန်းစတာတွေကိုတန်ခတ်ပိတ်ဆို့ကြပါတယ်။လွန်ခဲ့တဲ့ဧပြီလကတည်းကနေပြီးတော့မှကြောက်မြင့်ဒေါ်လာတန်း20ဘူးရောင်းရပါတယ်။ကြောက်မြင့်လုပ်ငန်းဟာစစ်တပ်ပိုင်လို့ဖြစ်နေတာမို့ဒီလုပ်ငန်းကိုအရေးယူတာဟာအထက်ရောက်ဆုံးတန်ခတ်မှုဖြစ်ပါတယ်။တဘာဝတန်ဝင်နဲ့ရေနံလုပ်ငန်းမှာတိုးတွန်းတဲ့ Chevron ကပေးတဲ့ဒေါ်လာတွေကိုစစ်ကောင်စီမတုံ့တန်အောင်လုပ်ဖို့ကလည်းအရေးကြီးတယ်လို့ Global Witness အဖွဲ့ကဆိုပါတယ
်တန်ခတ်အရေးယူတဲ့ကာလမှာမြန်မာနိုင်ငံမှာရင်းနှီးနေတဲ့နိုင်ငံသားကုမ္ပဏီတွေဘယ်လိုဆက်လုပ်မယ်ဆိုတာကလည်းစိတ်ဝင်စားဖို့ကောင်းပါတယ်မတ်လအထိတွင်းကုန်6500နှုန်းပို့ကုန်4500နှုန်းကျဆင်းသွားတာတွေ့ရပါတယ်မြန်မာပြည်မှာရင်းနှီးမြှုပ်နှံနေတဲ့နိုင်ငံသားလုပ်ငန်းရှင်အသင်းတဲ့တင်းကစစ်တမ်းကောက်ယူပြီးအစီရင်ခံစာတွေထုတ်ပြန်ထားပါတယ်မင်းမြတ်နဲ့ကုမ္ပဏီ390ကျော်မှာနိုင်ငံသားကုမ္ပဏီက316ခုနဲ့မြန်မာကုမ္ပဏီက54ခုပါဝင်နေပါတယ်အဲ့ဒီထဲမှာဂျပန်က182ခုပါဝင်ပြီးအနောက်တိုင်းက115ခုအာဆီယံ18ခုအိန္ဒိယ2ခုနဲ့တောင်ကိုရီးယား2ခုပါဝင်ပါတယ်ဒီကုမ္ပဏီတွေဟာ2020တနှစ်လုံးကိုဗစ်ဒဏ်ခံရပေမဲ့အခြေအနေမပြတ်အောင်ထိန်းသိမ်းထားနိုင်ခဲ့တာတွေ့ရတယ်လို့စစ်တမ်းမှာဖော်ပြပါတယ
်။ခရီးတဲ့လုပ်ငန်းကလွှဲရင်အလုပ်ရဆန်းရရတဲ့ကုမ္ပဏီဟာမရှိတဲ့လောက်ရှားပါတယ်လို့ဆိုပါတယ်။2021ဇန်နဝါရီလရောက်တော့ကုမ္ပဏီအများစုဟာလက်ရှိအခြေအနေကိုဆက်ထိန်းပြီးလုပ်ငန်းတိုးချဲ့နိုင်ဖို့စီမံချက်တွေလှုပ်လာတာတွေ့ရပါတယ်။ဒါပေမဲ့ February လစစ်အနာသိမ်းမှုကြောင့်စီမံချက်အလုံးရဆိုင်သွားပါတယ်။စီအနာသိပြီးနှလားအကြံမှာရင်ဆိုင်ရတဲ့ဒုက္ခဟာတစ်နှစ်လုံးကိုဗစ်ရောဂါတန်ခံရတာတဲ့ပိုဆိုးတယ်လို့ကုမ္ပဏီတွေကပြောပါတယ်။ဝင်ငွေလုံးဝမရှိတော့လို့လုပ်ငန်းရပ်ဆိုင်လိုက်ရတဲ့ကုမ္ပဏီတွေများပြားလာပါတယ်။စီအနာသိမှုကြောင့်ဝင်ငွေကျဆင်းနေတော့ဆက်လက်ရပ်တည်နိုင်ဖို့အတွက်အလုသမားကိုလစာလျှော့ပေးတာမျိုးတွေရှိလာပါတယ်။အလုသမားလျှော့ပစ်တာလည်းများပြားလာပါတယ်။ဒါပေမဲ့ဒီနှစ်ကုန်မှာနိုင်ငံရေးစီးပွားရေးအခြေအနေကောင်းလာမလားလို့စောင့်ကြည့်နေတဲ့ကုမ္ပဏီတွေလည်းအများကြီးရှိပါသေးတယ်။အောက်တိုဘာလလောက်မှာအခြေအနေကောင်းမလာဘူးဆိုရင်တော့ လုပ်ငန်းအားလုံးရပ်ဆိုင်ပြီးတွက်ခွာမဲ့ကုမ္ပဏီတွေတိုးပွားလာနိုင်တယ်လို့နိုင်ငံခြားကုမ္ပဏီစစ်တမ်းမှသုံးသပ်ကြပါတယ်ခင်ဗျာ။